Republican Party ညီလာခံကျင်းပနေတဲ့ဒုတိယမြောက်နေ့အင်္ဂါနေ့ကအခုနှစ်ရွေးကောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရနိုင်ခြင်းရှိတဲ့ Nevada ပြည်နယ်မှာသမ္မတဂျိုးဘိုင်ဒန်မဲဆွယ်စည်းရုံးပွဲကျင်းပပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုတဲ့ပြောဆိုမှုတွေကိုပြင့်တင်ရှုံချကြဖို့လိုအပ်ကြောင်းသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ
်။ Responsible to lower the temperature and condemn violence.
အကြမ်းဖက်မှုပေါင်းစုံဖြစ်ပေါ်လာအောင်ပြောဆိုလှုပ်ဆောင်မှုတွေညှော်နေတော့အောင်အဲ့ဒီလိုလိုရက်တွေကိုပြင့်တင်ရှုံချကြဖို့အားလုံးမှတာဝန်ရှိပါတယ်လို့သမ္မတဘိုင်ဒန်ကပြောတော့တာပါ။ဒါဟာ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကိုလှုပ်ချမှုစူးစမ်းတဲ့ပြစ်ခတ်မှုဖြစ်ပွားပြီးသမ္မတဘိုင်ဒန်အနေနဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့မဲဆွယ်စည်းရုံးရေးပွဲလည်းဖြစ်ပါတယ်။သမ္မတဟောင်းထရမ့်ကိုလှုပ်ချမှုတိုက်ခတ်မှုဟာလူမျိုးရေးနဲ့ဆက်နွယ်တဲ့တနက်ကင်အကြမ်းဖက်မှုလို့ဂျိုးဘိုင်ဒန်ကဆက်နွယ်ပြောဆိုပါတယ်ဘလို့အကြမ်းဖက်မှုမျိုးကိုမဆိုစန့်ကျင်ရှုံချဖို့လည်းမြစ်တာရခံပါတယ်အတွဲလိုက်ပြစ်လို့ရတဲ့တိုက်ခိုက်ရေးလက်နဲ့ AR-15 လို့တနက်မျိုးကင်ဆောင်ခွင့်ပိတ်ပင်ရေးတောင်းဆိုသွားတဲ့တစ်ချိန်တည်းမှာပဲလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့လည်းသမ္မတဘိုင်ဒန်ကအဓိကစီရင်ပြောဆိုခဲ့ပါတယ်ခင်ဗျာ